ဒီအပိုင်းတွေအတွင်းနိုင်ငံတော်သမ္မတနဲ့အစိုးရခေါင်းဆောင်ပိုင်းကကချင်ပြည်နယ်အတွင်းမှာအပြစ်ရဆဲဖို့အတွက်ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ကန့်လန့်ထားတာရှိပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအထူးသဖြင့်ဖားကန်ဒေသဘက်မှာဒုက္ခသည်ဥယျာဉ်ကလည်းတိုးမြလာနေပါတယ်။ဒီလိုအခြေအနေကြောင့်နိုင်ငံတော်သမ္မတကထုတ်ပြန်ကြေညာတဲ့အပြစ်ခတ်ရဆဲရေးကြေညာချက်အပေါ်မှာလည်းဝေဖန်မှုတွေထွက်ပေါ်လာနေတာပါ။သတင်းအပြစ်အစုံကိုတော့ VOA မြန်မာပိုင်းအစီအစဉ်သတင်းထောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ကချင်ပြည်နယ်အတွင်းလွန်ခဲ့တဲ့နှစ်ကုန်ပိုင်းကစပြီးစီရေးအရှိန်မြင့်တက်ခဲ့တဲ့နောက်ပြီးခဲ့တဲ့တောက်ကြနေ့ကစလို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်အနီးကလက်ကြားရမှာစစ်စင်ရေးရက်ဆိုင်မှုအစိုးရဘက်ကကြေညာခဲ့တယ်လို့ငင်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ကမ်းလှမ်းတာတွေဟာလည်းဇက်တိုက်ဆိုသလိုထွက်ပေါ်ခဲ့ပါတယ်။စစ်စင်ရေးရက်ဆိုင်မှုကြေညာခဲ့တဲ့နောက်မှာလည်းအစိုးရတပ်တွေကသူတို့ဌာနချုပ်ကိုအမြောင်းနဲ့ပြစ်ခတ်နေစေဖြစ်တယ်လို့ KIO ဘက်ကပြောဆိုပါတယ်။အစိုးရဘက်ကလည်း KIA ကရဲစခန်းကိုတိုက်ခိုက်တာ၊ခီးသည်တင်ကားတွေကိုမိုင်းခွဲတာ၊အစိုးရတပ်တွေကိုပစ်ခတ်တာတွေရှိတယ်လို့အပြန်အလှန်ဆွဆွဲတာတွေဟာဆက်လက်ရှိနေစေဖြစ်ပါတယ်။ဒီဆွဆွဲပြောဆိုနေမှုတွေအကြမ်းပါပဲ။ငြင်းချမ်းသေးတဲ့အခြေအနေတွေကြောင့်ဒေသခံပြည်သူတွေဟာစစ်ရဲ့ဒုက္ခတွေကိုဆက်လက်ခံစားနေကြရပါတယ်
။ဒီမှာဆရာကြီးရောမှာရောက်နေပါတယ်။အောင်ရာရွာမှာဟိုမှာစစ်တီရောက်လာနေဆိုတဲ့တတိနေ့ကြားလို့ထွက်ပြေးခဲ့ရတာပါ။ဒီမျိုးဆိုရောက်လာပြီးစစ်တီတနက်တန်နေကြရတယ်ဘယ်လောက်လောက်များတယ်ဆိုတာတော့မပြောနိုင်သေးဘူးပြောတတ်သေးဘူးဒီနေ့လောလောဆယ်မှာပဲတိုက်ပွဲတွေဖြစ်နေတာဟုတ
်ဒါကတော့ဖားကန်းမျိုးနယ်ကဒေသခံပြည်သူတယောက်ပြောပြတာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ရာဒေသကိုရောက်ရှိနေတဲ့မျိုးသားဒီမိုကရေစီအင်အားစုပါတီကဒေါ်ဘောက်ကြာကသူတွေ့ရှိတဲ့အခြေအနေကိုအခုလိုပြောပါတယ
်မနေ့၄နာရီလောက်ကလေးကစစ်သားတွေတော်တော်များများပေါ့အဲ့ဘက်ချောင်းကိုသွားနေကြတယ်ချောင်းရဲ့ဘက်ကနေမှာအဲ့နေရာတွေကျတော့ KIA နေတဲ့နေရာခွေးတအားဟောင်းနေတာကြတော့ထားကြည့်ရခါကြတော့စစ်သားတွေကထိုးတွားနေတယ်ဒီမနေ့ကြတော့ဟိုကတနတ်တန်နေလဲစစ်တိုက်ကြရတယ်ယွာသားတွေကတော့တချို့ကတော့တည့်မနေ့တနေ့ကလေးကအချိန်ကြီးမကောင်းဘူးစစ်တပ်ဝင်မယ်လို့ပြောတယ်ပြောလို့ထည့်ပေးကြတယ
်အော်ရာဆံပြကြီးရွာကိုလော့ဂျာစစင်နဲ့ဂျဝမ်ကြီးရွာဘက်တွေကဒုက္ခတွေအနည်းဆုံး400လောက်ထွက်ပြေးရောက်ရှိလာတယ်လို့ဒေါ်ဘောက်ဂျာကပြောပါတယ်ဖာကန်ဒေတာလုံခင်းဘက်ကအခြေအနေကိုတော့ဒေတာကန်တယောက်ကအခုလိုပြောပါတယ်
ဒီနေ့ကလည်းတိုက်ပွဲကြီးစဖြစ်တဲ့ဥစ္စာအခုဒီနေ့ကြည့်အောင်ပဲကြားထဲမှာတင်းနေလောက်နားတာပေါ့ဗျာတည်လီနားယူအဲ့ဒါနေ့စဉ်ရက်ဆက်ဆိုလို့ဒီလိုဖြစ်ဖြစ်တိုက်ပွဲကြီးကအခုဒီနေ့ရှိဖို့ဖြစ်နေတော့ပဲခင်ဗျအဲ့တော့ကျွန်တော်တို့ဒီလုံခင်းမှာဒုက္ခတဲ့စခန်းဒီဆစ်ချောက်ဒုက္ခတဲ့စခန်းဆက်တခုဖွင့်နေပြီးတော့မှကျွန်တော်တို့လက်ခံထားရပါတယ်ခင်ဗျ20နဲ့တရက်နေ့မနေ့ရက်ရှိပေါ့ခင်ဗျကျွန်တော်တို့ဒုက္ခတဲ့စခန်းဆက်တခုမှာကျွန်တော်လူကြီးကျွန်တော် 3,000 လောက်ဝန်းကျင်လောက်ကိုကျွန်တော်လက်ခံပြီးတော့မှထားရတယ်ခင်ဗျ
ဒီလ13ရက်နေ့ကစတင်ဖြစ်တဲ့တိုက်ပွဲတွေကြောင့်လုံခင်းအနီးကရွာပေါင်း21ရွာကလူ1000လောက်အိုးအိမ်စွန့်ခွာထွက်ပြေးလာကြတာဖြစ်တယ်။လုံခင်းနဲ့ဖားကန်းကဒုက္ခသည်စခန်းတွေမှာလူ4000လောက်ပဲလက်ခံနိုင်ပြီးကျန်1000ခွဲလောက်ဟာနီးစပ်ရာဆွေမျိုးနဲ့မိတ်ဆွေတွေအိမ်မှာခိုလုံးနေကြရတယ်လို့ပြောပါတယ်။လုံခင်းကဒုက္ခသည်တွေကိုတော့ဒေသခံပြည်သူတွေအပါအဝင်လူမှုရေးဘာသာရေးနဲ့နိုင်ငံရေးအဖွဲ့အစည်းတွေကကူညီထောက်ပံ့ထားရတယ်လို့လုံခင်းဒေသခံကပြောပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာဘက်မှာလည်းတိုက်ပွဲတွေဟာဒီကနေ့အထိပြင်းထန်နေစေဖြစ်တယ်လို့ကျောင်းသားတက်မတော်ကပြောရေးဆိုခွင့်ရှိသူကိုမင်းထေးကအခုလိုပြောပါတယ
်လိုင်ဇာဒေသဘက်မှာကျတော့လက်နဲ့ကြီးနေတော့ပစ်တယ်ခါရဘက်မှာတော့တိုက်ပွဲဖြစ်နေတယ်ဟိုရက်တယ်ဆိုတာကဒီလိုမျိုးဖြစ်တယ်လေလက်ကြားရကိုတို့ကအပိုင်သိမ်းလိုက်တာဟုတ်အပိုင်သိမ်းလိုက်ပြီးတဲ့အချိန်မှာကျွန်တော်တို့အကုန်လုံးဆုတ်လိုက်တယ်ဆုတ်လိုက်တဲ့အချိန်မှာလက်ကြားရအဲ့ဒီရွာကွက်ကွက်ကလေးမှာတော့တိုက်ပွဲရက်သွားတာပေါ့နော်ကျွန်တော်တို့ဒီဆုတ်လိုက်တဲ့အတွက်ဒါပေမဲ့အဲ့ဒီနောက်ရက်မှာပဲသူပြင်ညာပြီးတဲ့အချိန်မှာပဲသူတို့ဆင်းလာတော့ဒီလဝါရံဘက်မှာကျွန်တော်တို့နဲ့တိုက်ပွဲဖြစ်တယ်။ပြီးတော့အဲ့ဒီခုနပြောတဲ့ဒီခါရဘုံကိုသူတို့မရရအောင်တက်ထိုးနေတယ်။သူတို့ဆားမှာလကြားရံဒေတာလိုပဲပါတာလေ။ကျန်တဲ့ခါရတို့ဒီကျန်တဲ့လိုက်စားတို့မပါဘူးသူတို့ကအဲလကြားရံဒေတာမှာအပြစ်ခတ်ရဆဲတာဖြစ်တယ်ဆိုတာသူတို့ပြောတာဟုတ်။ပြောတော့ကျန်တဲ့ဒေတာတွေမှာတက်ထိုးမယ်ဆိုတဲ့သဘောကတော့ရှင်းရှင်းလေးပါပဲ။
NDF ကအမျိုးသားဒီမိုကရေစီအင်အားစုပါတီကဒေါ်ဘောက်ကြာကတော့အစိုးရဘက်ကကြေညာလိုက်တဲ့အပြစ်ခတ်ရက်စဲရေးအပေါ်မှာအခုလိုဝေဖန်ပါတယ်
။သမရအနေနဲ့အပြစ်ခတ်ရက်စဲဖို့ကိစ္စပြောတာလည်းအချိန်ချင်းဖြစ်နေပြီ။သခါမှလည်းမမှန်ကန်ဘူး။သမရဦးသိန်းစိန်အစိုးရလက်ထက်မှာမှသမတို့ကပို့ပြီးတော့ခွေးပြေးဝက်ပြေးပြေးနေရတယ်။ဒီလိုရင်းဆိုရင်အခုချိန်မှာကလေးတွေတွေ့လဲအယံကိုဒုက္ခရောက်တယ်။ဖုန်းသေးကာလမှာအင်တာမချမ်းနေတည်တာဖြစ်တယ်။အဝတ်စားလည်းမပါစောင်းချုံကြလည်းမရှိကြည့်စရာလမ်းလည်းမရှိစားစရာအောက်စားတော့လည်းမရှိကတော်လေးဒုက္ခရောက်နေတာအဲ့တော့အစိုးရစစ်တယ်ဆိုရင်ဓာရီကိုပူချင်းစာပြီးတော့ရှက်တတ်ဖို့လိုအပ်တယ်လို့ကျွန်မပြောချင်တာပေါ့နော်
တချင်းပြည်နယ်အတွင်းတိုက်ပွဲတွေပြန်လည်စတင်ခဲ့တာဟာတနည်းခွဲကျော်လာပြီဖြစ်ပါတယ်ဒီတိုက်ပွဲတွေအတွင်းမှာတော့တချင်းပြည်နယ်ကဒေသခံတသိန်းကျော်ဟာအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးအရင်နှစ်ကုန်ပိုင်းကစပြီးတိုက်ပွဲတွေပြင်းထန်လာချိန်မှာတော့ KIA ထင်းချုံရနယ်စပ်ဒေသကဒုက္ခသည် 6,000 လောက်ဟာတရုတ်ပြည်ကလည်းလက်မခံတာကြောင့်ပြေးစရာမြေမရှိဖြစ်နေကြရပါတယ်ခင်ဗျာ